ထိုင်းနိုင်ငံကလိုင်ကူထဲမှာသတင်းနှစ်ပတ်ကျော်ကြာပိတ်မိခဲ့တဲ့ယောက်ျားကလေး12ဦးနဲ့နှီးပြားတို့အားလုံးကိုဂူရဲကနေကဲထုတ်နိုင်ပြီဖြစ်ကြောင်းထိုင်းရဲတပ်အထူးတပ်ဖွဲ့ကအတည်ပြုပြောဆိုပါတယ်ဂူထဲမှာပိတ်မိနေတဲ့လူငယ်တွေရဲ့ဘလုံးအသစ်နာမည်တောဝဲဆိုတာကိုရည်ညွှန်းပြီးတောဝဲအားလုံး12ယောက်နဲ့နီးပြားတို့လှိုင်ကူတဲ့ကထွက်လာပါပြီလို့ရေးတဲ့အထူးတပ်ဖွဲ့ရဲ့ Facebook စာမျက်နှာပေါ်မှာရေးသားခဲ့တာပါအားလုံးဘေးကင်းကြောင်းလည်းရေးသားထားပါလေဒီကနေ့အင်ကာနီကယ်ဆယ်ရေးတတိယမြောက်နေ့မှာတော့နီးပြားနဲ့အတူလက်ကျန်၅ဦးကိုကယ်ထုတ်နိုင်ခဲ့တာဖြစ်ပါတယ်ပြီးခဲ့တဲ့တနင်္ဂနွေနေ့နဲ့တနင်္လာနေ့တို့မှာတော့၄ယောက်စီကယ်ထုတ်ခဲ့ကြပါတယ်ထိုင်းနိုင်ငံမဲဆိုင်မြို့ကထလွန်းလှိုင်ကူထဲမှာတတင်းနှစ်ပတ်ကျော်ကြာပိတ်မိနေတဲ့လူငယ်ဘော်လုံးသမား12ဦးနဲ့နီးပြစုစုပေါင်း73ဦးတို့ကိုပြီးခဲ့တဲ့တနင်္ဂနွေနေ့ကစလို့ဂူအပြင်ကိုကဲထုတ်တာဖြစ်ပါတယ်။ထိုင်းရဲတပ်အထူးတပ်ဖွဲ့ဝင်၄ဦးတို့ကတော့ဂူထဲမှာဆက်ပြီးတော့ကြန့်ရှိနေပါသေးတယ်။ကဲထုတ်လာတဲ့ကလေးငယ်တွေထဲက2ဦးကအစုတ်တွင်းပိုးဝင်နေတယ်လို့လည်းထိုင်းကျန်းမာရေးဝန်ကြီးဌာနရဲ့အတွင်းဝင်ကဒီကနေ့အစောပိုင်းသတင်းထုတ်တွေကိုပြောဆိုပါတယ်။ကဲထုတ်လာတဲ့ကလေးတွေအားလုံးပုံမှန်အဖြစ်တော့ကျန်းမာရေးကောင်းပြီးစိတ်ဓာတ်ကြံ့ခိုင်ကြတယ်လို့လည်းပြောဆိုပါတယ်။ကလေးငယ်တွေကိုယောဂါပိုးကူးဆက်မခံရရည်အတွက်မိသားစုနဲ့လည်းတီးထန့်ခွဲထားပြီးဆေးရုံမှာအနည်းဆုံးသတင်းတစ်ပတ်လောက်ကြာမယ်လို့လည်းပြောဆိုထားပါတယ်။လူငယ်ဘော်လုံးသင်းဝင်ဆက်နဲ့ဦးနဲ့နီးပြားတို့ကိုကဲထုတ်ခဲ့ကြတဲ့ထိုင်းရေတပ်အထူးတပ်ဖွဲ့နဲ့နိုင်ငံတကာကယ်ဆယ်ရေးသမားတွေကိုအမေရိကန်သမ္မတဒေါ်နယ်ထရန့်ကဂုဏ်ပြုချီးကျူးလိုက်ပါတယ်။ထိုင်းဝန်ကြီးချုပ်ဖရာယုချန်အိုချာကတော့အခုမဲဆိုင်မျိုးကလှိုင်ကူကိုအချိန်ကာလတစ်ခုအထိပိတ်ထားဥမှဖြစ်ပြီးလဲပတ်သွန်းလာစရာနေရာတစ်ခုဖြစ်လာရည်အတွက်ဘေးကင်းလုံခြုံအောင်အရင်ဆောင်ရွက်ဖို့လိုအပ်တယ်လို့လည်းဒီကနေ့ပြောဆိုလိုက်ပါတယ်ရှင်